စကိုင်းတိုင်းဒေသကြီးကမ်းဘလူးမြို့နယ်ထန်းကုန်းကျွေးရွာမှာအော်ဂိုလာနှောင်းပိုင်းကဥယျာဉ်တွေစီးပွားရေးလုပ်ငန်းတွေဖျက်ဆီးခံခဲ့ရတဲ့ဘာသာရေးပဋိပက္ခတွေအစပြုခဲ့တဲ့အမျိုးသမီးတဦးကိုအတ္တမပြုကျင့်ဖို့ကြံစီမှုနဲ့ဖမ်းဆီးခံထားရသူကိုစမ်းမင်းဦးကိုကမ်းဘလူးတရားရုံးကထောင်ဒဏ်9နှစ်စီရင်ချက်ချမှတ်လိုက်ပါတယ်။ဒါပေမဲ့အမှုစီရင်တဲ့နေရာမှာတရားခံဘက်ကရှေ့နေမှာပါတဲ့အတွက်တရားမျှတမှုရှိတယ်လို့ပြောဖို့ခက်တဲ့အကြောင်းဥပဒေအကျိုးဆောင်တွေကပြောပါတယ်။အပြည့်အစုံကိုတော့ဝိုင်းတော်သားကိုစော်ဝင်းလိုင်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကမ်းဘလူးမြို့နယ်ထန်းကုန်းရွာသူတဦးကိုဩဂုတ်လ24ရက်နေ့ကအာရမပြုကျင့်ဖို့ကြံစီမှုနဲ့ပုံမှန်3ခုနဲ့ဆွဲချက်တင်ခံထားရတဲ့ကိုစမ်းမင်းဦးကိုသူ့ကိုချုပ်ထားတဲ့ရှုဘူထောင်ကနေခေါ်လာပြီး4ရက်နေ့ကကမ်းဘလူးမြို့နယ်တရားရုံးမှာစီရင်ချက်ချလိုက်တာဖြစ်ပါတယ်။သူပေါ်စီညချလိုက်တဲ့အကြောင်းကိုတော့ခံရဲမှုဦးအောင်လိုင်က VOE ကိုအခုလိုအတည်ပြုပြောဆိုပါတယ
်သူကိုကျွန်တော်တို့ဤမှုဆိုင်ရာဥပဒေပုံမှန်386 517 386 517အမှုနဲ့အားဒီဒီတရားရုံးနေပြီးတော့ထောင်ဒဏ်9နှစ်ပါခင်ဗျအဲ3ဤမှုဆိုင်ရာဥပဒေပုံမှန်354နဲ့ပြစ်ဒဏ်ထောင်ဒဏ်2နှစ်ပါခင်ဗျအဲ့ဒါ2ရက်ကိုတီးကြပြီးပြစ်ဒဏ်6ရက်ပါခင်ဗျ9နှစ်ပါခင်ဗျခင်ဗျ
သူပေါ်ဆွဲချက်တင်ထားတဲ့ပုံမှန်တွေထဲမှာတရားဥပဒေလမ်းကြောင်းနဲ့မကိုက်ညီမှုတွေရှိနေတာကိုတွေ့ရတယ်လို့အကျိုးဆောင်ရှင်းနေတူဖြစ်သူ Robert ဆန်းအောင်ကအခုလိုရှင်းပြပါတယ
်386ကမဒိမှုနဲ့ပတ်သက်ပြီးတော့ပြစ်မှုနဲ့ပြစ်ဒဏ်ကိုသတ်မှတ်ထားခြင်းဖြစ်တယ်အဲ့တော့ပုံမှန်917ဆိုတာကတော့ကြံစီမှုပေါ့ဗျာ354ဆိုတာကတော့ကာယီအမျိုးသမီးတယောက်ရဲ့ကာယီအိမ်တွေကိုပြက်ပြားစေမှုပါအဲ့တော့ပေါ်မှာ386အရာဆိုရင်တော့ပြည်တံကတတရကျွန်းတီလေးထိုက်တယ်ထိုက်ပါတယ်ပေါ်မှာ386မြင်းဆောင်917အရာဆွဲဆိုမှုမှာ354ကိုထဲတာကတော့တိတ်ပြီးတော့မလျော်ညီဘူးဗျဘာပြောလို့ဆိုတော့မလေးမှုပါဆိုကမှတော့မိန်းကလေးတယောက်ကခန္ဓာကိုယ်ကိုထိတွေ့ကန်ရမှာဟုတ်အဲ့ဒါအတွက်ကတီးကြသွားလို့မရပါဘူးအဲ့တော့ဘာနဲ့သွားတူလဲဆိုတော့ပေါက်ထွင်းမှုတစ်ခုမှာဟိုပိုင်နဲ့ကျူးလွန်မှု448 448ရှိတော့ဗာတဲ့လိုဖြစ်နေတယ်။အဲ့တော့ဥရေသဘောနဲ့မညီညွတ်ဘူး
။ဆွဲချက်တင်ခံထားရသူကိုစမ်းမင်းဦးအမှုကိုကြားနာစစ်ဆေးတဲ့နေရာမှာလဲသူ့ဘက်ကလိုက်ပေးတဲ့ရှင်းနေမှာပါပဲစီရင်ရက်ချလိုက်တာဖြစ်တယ်လို့မိသားစုနဲ့နှိဆက်တဲ့ကမ်ဘလူးမြို့ကန်တွေကပြောပါတယ်။အဲ့ဒီလိုတရခံဘက်ကရှင်းနေရှေ့ရမှာပါပဲစီရင်ရက်ချတာဟာတရားစီရင်ရေးစနစ်မှာမှန်ကန်မှုရှိတယ်လို့ပြောဖို့ခက်နေတယ်လို့အကျိုးဆောင်ရှင်နေရောဘတ်ဆန်းအောင်ကဆက်ပြောပါတယ
်တရားမျှတမှုကိုတရားရုံးကစောင့်ရဲ့နေုံများနဲ့မပြီးသေးပါဘူးရှင်နေရှိရမပါဘဲအမှုဆောင်ရဲ့တာမျိုးရှင်နေရှိရမရှိဘဲအမိန်ချမှတ်တာမျိုးဒီကနည်းနည်းအမြင်မှာအကဲခဲဖြစ်စီပါတယ်အဲ့ဒီလိုမဖြစ်အောင်တော့တရားဥပဒေကအထူးသဖြင့်အငင်းပွားမှုတွေရှိတဲ့အမှုတွေမှာပိုသတိထားသင့်ပါတယ်
အဂုလာ24ရက်နေ့ညနေကအဲ့ဒီထန်းကုန်းရွာသူအမျိုးသမီးကိုအစ္စလမ်ဘာသာဝင်လူငယ်တူကအာရမပြုကျင့်ဖို့ကြံစီတယ်ဆိုတဲ့ဆွဲချက်တွေကြောင့်ဒေသခံတွေအကြားမကြင်မနက်ဖြစ်နေရကအိမ်တွေကိုမိရှို့ဖျက်ဆီးမှုတွေဖြစ်ပေါ်ခဲ့တာပါ။မြန်မြန်သက်သေတွေကကိုစမ်းမင်းဦးဟာအဲ့ဒီလိုအာရမပြုကျင့်ဖို့ကြံစီသူဖြစ်တယ်လို့ထွက်ဆိုခဲ့တဲ့အတွက်သူ့ကိုသက်ဆိုင်ရာလူညုံရေးတပ်ဖွဲ့တွေကဖမ်းဆီးလိုက်တာဖြစ်တယ်လို့ခံရဲမှုဦးအောင်လိုင်ကပြောပါတယ်
။ဘာလို့လဲဆိုတော့မြင်းနဲ့တက်တရားနေပြီးကော်မလေးရဟော်တယ်။ဟော်တော့မြင်းနဲ့တက်တရားနေပြီးတော့ကော်မလေးပြောပြချက်ရဒီဟာသူဖြစ်တဲ့နေရာဒီရွာနေရွာကြားလေခွင်းလို့ပြောတယ်ခင်ဗျာမြင်ရတဲ့လူတွေရှိတော့ကမလေးရောတော့လိုက်ဖမ်းပို့ပြီးတော့ရဲစခန်းကိုလာရဲစခန်းကိုတရားခံလာတာဒါတော့ခေါ်တဲ့အဖွဲ့နဲ့တုံပြီးအဲ့ဒီပြည်မှုကျူလူရဲ့စာမင်းကိုခေါ်ခဲ့ရတယ်ခေါ်ခဲ့ပြီးတော့ကျွန်တော်ဒီမှာဆက်တိုင်းခုနကမလူလာတဲ့ဟာဒီဆက်ပြစ်မှာဆိုတာဒါတော့မှဟိုတရားခံထုတ်ပြီးပါညဆိုပြီးတော့ဟိုဟိုအတော်နေပြောချက်ဆိုချာသေးတယ်
အဲ့ဒီစူပူမီရှုမှုမှာပါဝင်ပတ်သက်မှုနဲ့ဖမ်းဆီးခံထားရသူ12ဦးရှိတဲ့အထက်ကတဦးကတော့လွန်ခဲ့တဲ့ရက်ပိုင်းအတွင်းကပဲအချုပ်ခန်းထဲမှာပဲကွယ်လွန်သွားခဲ့ပြီးဖြစ်ပါတယ်။ကျန်10ဦးကိုတော့ပုံမှန်436မီရှုမှုပုံမှန်429အကျိုးပျက်စီးစေမှုစတဲ့ပုံမှန်တွေနဲ့ဆွဲချက်တင်ထားတယ်လို့ဆိုပါတယ်။အခုချိန်မှာတော့ထန်းကုန်းရွာကအခြေအနေဟာတည်ငြိမ်မှုရှိနေပြီဆိုပေမဲ့ဒေသခံတွေအကြားစိုးရိမ်မှုတွေတော့ရှိနေတော့မယ်လို့မြို့ကန်တွေကပြောပါတယ်။
ကူလောလောဆယ်နေကြတော့ထန်းကုန်းကတော့တည်ငြိမ်ပါပဲဒါပေမဲ့ပုံမှန်နေသားသွားလာလာတယ်ကတော့ပုံမှန်နေသားတော့ပြန်ပြီးပြီပေါ့ဒါပေမဲ့ရခင်ကလို့တော့ညာကြီးကတော့သွားရေးလာရေးကတော့မရှိတော့ဖြစ်သွားပြီပေါ့ဗျာသွားလာတော့အဲအလုံးမအစောဦးလောလောဆယ်ကအိမ်တော့52စုရအဲအိမ်တော့52စုအိမ်နေအဲဆက်လက်ကြီးတစ်လုံးပါတယ်ဗျာအခုကဒီရေးတဲ့တည်ငြိမ်နေတယ်မှာဆက်လက်ကြီးဆိုတာပျောက်နေတာတကယ်ဆက်လက်ကြီးကကျွန်တော်တို့
ဆက်ကြည့်ရတဲ့အဲဒီဆန်သက်ကအခုလောလောဆယ်သူကြာမြင့်တွက်တာဟိုကပစ္စည်းရဲ့စည်ရင်းကအားလုံးပေါင်း2000ဒီကောက်တွက်လို့ရနေပြီ။အခုကမ်းဘူးလူမျိုးနယ်တရားရုံးကစီရင်ရချလိုက်တာကိုခရိုင်တရားရုံးတိုင်းဒေသကြီးတရားရုံးအထိအယူခံဝန်ထမ်းရုံးနယ်မှာပဲနေပြည်တော်မှာရှိတဲ့ပြည်ထောင်စုတရားလွှတ်တော်ရုံးချုပ်အထိပြင်ဆင်မှုရှောက်ထားနိုင်တယ်လို့သိရပါတယ်ခင်ဗျာ။